မြန်မာနယ်ကြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနှင်းနှီးအတွက်အင်တာနက်ပိတ်ပင်ကန့်သတ်တာတွေကိုဒီလကုန်မှနောက်ထပ်တိုးလုပ်ဖို့ထိုင်းအာဏာပိုင်တွေစဉ်းစားနေတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှရေးပါတယ်ရှေ့သတင်းပထိုင်းနယ်စပ်မဲဆောက်မြို့ကိုကော်မတီအဖွဲ့တစ်ဖွဲ့ဆီလွတ်ပြီးနယ်စပ်ဒေသမှာအင်တာနက်တိုးပြီးဖြတ်တောက်မယ်ဆိုရင်ဒေသခံတွေအပေါ်တက်ရောက်နိုင်ခြင်းကိုလစ်လာဖို့လဲထိုင်းတာဝန်ရှိသူတွေစီစဉ်နေပါတယ်မြန်မာနယ်ကြားအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ်နှင်းဖို့နယ်စပ်ဒေသ၅ခုကိုဖေဖော်ဝါရီလပထမပတ်ခရဲကစပြီးထိုင်းနိုင်ငံက Layer 6 အင်တာနက်နဲ့73စီတွေပေးပို့တာတွေဖြတ်တောက်ထားပါတယ်ဒီတော့တွင်ထိုင်းနိုင်ငံမှာအွန်လိုင်းကနေငွေကြေးအလင်ခံရသူတွေကိုကာကွယ်နိုင်အောင်ကူညီပေးဖို့Facebook နဲ့ TikTok အပါအဝင်လူမှုကွန်ရက်ကကိုယ်စားလှယ်တွေကိုထိုင်းအောက်လွတ်တော် Telecom ဆက်သွယ်ရေး Digital စီးပွားရေးနဲ့လူအဖွဲ့အစည်းရေးရာကော်မတီဥက္ကဋ္ဌ CM Hatasungkung ကတိုက်တွန်းနေပါတယ်။ online ကနေဖြစ်စေဖုန်းနဲ့ဖြစ်စေတန်မြတ်ဖြစ်ပွဲလူတွေဆက်သွယ်စကားပြောတာမျိုးကိုပြန်လည်တုံ့ပြန်ဖြေကြတာတွေမလုပ်ဖို့လဲထိုင်းပြည်သူတွေကိုကော်မတီဥက္ကဋ္ဌကသတိပေးနေပါတယ်ခင်ဗျာ။